တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ထိန်းချုပ်ရာမိုက်ကြာရံမှာကျင်းပဖို့ပြင်ဆင်နေချိန်မှာကချင်ပြည်နယ်ရင်းမှာအစိုးရတပ်မတော်နဲ့ KIA တို့အကြားတိုက်ပွဲနှစ်နေရာမှာဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေဟာမိုက်ကြာရံအသွာကားလမ်းနဲ့အလန်းကွာတဲ့နေရာမှာဖြစ်တာကြောင့်တွာလာရေးနဲ့ညီလာခံကျင်းပရေးကိုထိခိုက်ပွဲမရှိဘူးလို့ပွဲကျင်းပရေးအတွက်ပြင်ဆင်ဆောင်ရွက်နေသူတွေကသုံးသပ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့မြစ်ကြီးနားဗမော်လန်ဝိုင်းမော်မြို့နယ်တပတ်ရံကြီးရွာအနီးနဲ့မန်စီမြို့နယ်မုံတိန်ပါအနီးဒေသတွေမှာကြာသပတေးနေ့မနက်ပိုင်းကဖြစ်ပွားခဲ့တာပါဝိုင်းမော်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြန်ကြားရေးတာဝန်ခံဒုပုံမှုကြီးနော်ဘူးကအခုလိုပြောပါတယ
်တပတ်ရံဒီဘက်ချောင်းအောင်နာလေးမှာခဏလေးဖြစ်တယ်လို့ခီးပိတ်ရင်ဆက်တိုက်ပွဲဖြစ်တယ်လို့ကြားပါတယ်ခင်ဗျနေလေထွက်တယ်နဲ့ထိတူရင်ဆိုင်တိုက်ပွဲဖြစ်တယ်လို့ပဲကြားပါတယ်။ဒါမှကြီးကြီးမားမားတွေတိုက်ပွဲတွေကြီးတယ်တော့မဟုတ်ဘူး။ကာလာနဲ့ဝေးပါတယ်။အောက်ရွာပါ။ကာလာနဲ့ဝေးပါတယ်။သမိုင်းတုန်းကလည်းဝေးပါတယ်အဲ့မှာ။ဒီနေ့အလုံးငင်သွားပြီရေးစေးပါ
။ဒီတိုက်ပွဲမှာ KIA တပ်ဖွဲ့ဘက်ကအစိုးရတပ်မတော်စစ်ကြောင်းကိုမိုင်းခွဲတိုက်ခိုက်တာကြောင့်ထိခိုက်ကြဆုံးတာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒုဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမဟုတ်ကြောင်းပြောပါတယ်။နောက်ထပ်ဖြစ်ပွားတဲ့တိုက်ပွဲကတော့မန်စီမြို့နယ်အတွင်းမှာဖြစ်ပြီးဒီဒေသမှာအခြေစိုက်တဲ့ KIA တပ်မဟာ3တရင်စနစ်ကအရာရှိတဦးကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဟုတ်ပါတယ်မြင့်မြင့်ကပါ။ခဏလေးပါမြင့်မြင့်တုံးလေးတော့ပဲမာဇိုဖြစ်လာတဲ့နေရာမှာမာဝတိုက်ပွဲဖြစ်တာအဲ့ဒါခဏလေးပါ။ဒီမုံတင်သားမုံတင်သားအထက်မှာခုလည်းစစ်ကြောင်းတွေကတော့နည်းနည်းလှုပ်ရှားနေတယ်
။မိုက်ကြာရညီလာခံကိုတက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေနဲ့သတင်းမီဒီယာအဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလမ်းကနေတဆင့်တွားရောက်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။လမ်းကြီးလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးပွဲပြမြောက်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့ကချင်ငင်းကြေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့အခုလိုပြောပါတယ်။
အဲ့တော့တောင်းမဲ့လမ်းကျော်ရတော့မြင်းနာနဲ့ကျွန်တော်မုံမနဲ့လွယ်ကျော်နဲ့ဒီမှာမကြရအောင်တောင်းမှဖြစ်တဲ့တော့အခုမန်စီဘက်ဖြစ်တဲ့ဟာကကြတော့ရှင်မန်တန်းမစဲတုံးတလောဝေးဝေးနေတာဖြစ်တယ်ကျွန်တော်တောင်းတဲ့လမ်းမှာတော့ဘာမှတက်တာတော့မရှိပါဘူးလေ
လောလောဆယ်မှာတော့မြင်းနာကတောင်းမဲ့သူတွေအတွက်တက်မတော်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကလည်းညီလာခံကျင်းပရေးအတွက်အခက်အခဲမရှိနိုင်ကြောင်းသုံးသပ်ပါတယ်
ကျွန်တော်ချင်းတော့ဘာမှအခက်အခဲကတော့မရှိတော့ဘူးချင်းလေ။ဘာကြောင့်လဲဆိုတော့အဲ့ဒါကတော့နန်တော်စီရနဲ့အလုံးညီဒီမတိုက်ကြည့်စမလုပ်နေတဲ့စီးပဲဆိုတော့လမ်းမှာတော့အနောက်အချက်တွေတော့မရှိတော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုမိုင်ကြာယာမှာဒီလ26ရက်ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပြီးဒီညီလာခံဟာလာမယ့်လအတွင်းကျင်းပဖို့ရည်ရွယ်ထားတဲ့ပြည်တော်စုညီချင်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်တက်ရောက်ရေးနဲ့ထက်သွင်းဆွေးနွေးမဲ့အချက်တွေကိုညှိနှိုင်းကြမှာဖြစ်ပါတယ်။ဒီညီလာခံမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။ဒီလ20ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမတူညီတဲ့အဖွဲ့အစည်းတွေကြားမှာသဘောထားတူညီဖို့ခက်ခဲတာကြောင့်မကြာရညီလာခံကိုမကျင်းပစေလို့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်